ဘင်္ဂလားဒေ့ရှ်နောက်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်နှစ်ဖက်အစိုးရတာဝန်ရှိသူတွေကအစီအစဉ်ဆွဲဆောင်ရွက်နေကြပေမဲ့နှစ်ဖက်သဘောတူညီချက်အစီအစဉ်အရပြန်လည်ဝင်ရောက်သူတွေဒီကနေ့အထိမရှိသေးပါဘူး။ဒါပေမဲ့ကိုယ့်အစီအစဉ်နဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်လာကြတဲ့ဒုက္ခသည်အရေးအတွက်ကတော့400ကျော်ရှိလာပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေနဲ့ပတ်သက်လို့စုစုကမေးမြန်းတင်ပြသတင်းပေးပို့ထားပါတယ်ရှင်။
နေရပြန်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်2,200ကျော်တဲ့က21,000ကျော်ကိုစီစစ်ခဲ့ပြီးဖြစ်တယ်လို့မြန်မာနိုင်ငံရှားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီထဲက3,000ကျော်ကိုတော့နှစ်ဖက်အစီအစဉ်နဲ့လက်ခံရေးဆောင်ရွက်ဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပေးပို့ထားတယ်လို့လည်းနိုင်ငံရှားရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့စီစစ်တဲ့နေရာမှာဗနက်ဦးကညင်းပယ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်တာမျိုးမရှိပါဘူး။နေရပြန်သူတွေကိုစစ်စစ်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတောင်မြို့လဝဲလက်ခံရေးစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
။တုတ်လိုက်ခွဲဖြစ်တယ်ကျွန်တော်တို့ခွဲဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ဒီမှာအမှန်တကယ်နေထိုင်ခဲ့ဘူးသူဟုတ်မဟုတ်ဘူးကျွန်တော်တို့ဖြစ်တာပေါ့နော်။ဒီတဲ့ရေးဘက်ကတော့သူတို့အပြစ်မှုဆိုင်ရာတစုံတရာညှိစိုးမှုရှိမရှိပေါ့နော်။အဲ့ဒါနဲ့စစ်တယ်ပေါ့။အဲ့ဒီကုကျွန်တော်တို့ပေါင်းပြီးတော့မှစစ်စစ်ပြီးတဲ့အချက်တွေပေါ့။သူတို့ဝင်လာရင်ရဖွဲ့ရေးတွေကပြန်ပြီးတော့မှ check လုပ်ပြီးတော့မှဒါကိုခွင့်ပြုပါဆိုတော့မှ G2G ပေါ့နော်အဲ့ဒါသူစစ်ပေးထားတာရှိပါတယ်ခင်ဗျကျွန်တော်တို့400ကျော်ကတော့ UH ရှာကြီးအစီအစဉ်နဲ့မိမိစံနာသဘောတည်းလောက်ဒါကျွန်တော်တို့ G2G မဟုတ်ဘဲနဲ့သူတို့ပြန်ဝင်လာတဲ့အဖွဲ့တွေပေါ့နော
်ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရအကြားအပြန်အလှန်စီရင်ပေးပို့တာတွေရှိနေပေမဲ့လည်းနှစ်ဖက်အစိုးရပူးတဲ့အစီအစဉ်အရပြန်ဝင်လာတဲ့ဒုက္ခသည်တွေတော့အခုထိမရှိသေးပါဘူးဒါပေမဲ့ကိုယ့်စီစဉ်တဲ့ကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုမြန်မာဘက်ကတရားစီစစ်ဖို့တောင်မြို့လဝဲနဲ့ငခုရစခန်းတို့မှာလက်ခံနေရချထားပေးနေပါတယ်။ဒါပေမဲ့လည်းပြန်လည်ဝင်ရောက်လာသူအများစုကလုံခြုံရေးအခြေအနေကြောင့်သူတို့တွေရဲ့ဆွေမျိုးနှိစက်အိမ်မှာသာနေထိုင်ကြတာများတယ်လို့မောင်းနှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
။လုံခြုံရေးအခြေအနေကပေါ့။တောင်းကျင်လို့ဆိုတော့ပြန်ဝင်လာတဲ့ကဟိုဘက်မှာပြန်သွားရင်တတ်မယ်ပြုမယ်အခြေအနေမျိုးရှိတာပေါ့။အဲ့ဒီဆက်ပါလေဒါတော့မရှိပါဘူးအများလိုက်ပြန်ဝင်လာရင်တော့တို့နေရာချဖို့ဉာဏ်တော့ဗျာတို့အားလည်းတို့ပြန်ဝင်လာတော့ကျွန်တော်လည်းပြန်နေရာချဖို့နည်းနည်းရှင်းရခက်တာပေါ့ဒါတော့တိတ်ခက်ခဲမရှိပါဘူးတို့လည်းတိုင်းမအေးချမ်းနေကြတာလေဒီကတို့ဘောရှိတဲ့တိုင်းသားတွေကတော့ပြဿနာမရှိပါဘူး
အစိုးရကပြန်လည်ဝင်ရောက်လာသူတွေကိုစားနပ်ရိက္ခထောက်ပံ့ပေးနေပြီးသူတို့ကိုယ်တိုင်ကလည်းရှာဖွေစားတောက်နေတယ်လို့ဦးစိုးအောင်ကအခုလို့ဆက်ပြောပါတယ်
ဒီကတော့တို့ကအရင်ကတော့ရွာတွေကဆိုတော့စိုက်ပျိုးရေးပေါ့လေစိုက်ပျိုးရေးကိုပစောင်းကန်နေဝင်နေဒါမှကူကကျတော့လည်းဘယ်လိုပြောမလဲအမီနီးစားရနီးစားရပေါ့တို့ဆွေမျိုးတွေနဲ့ပေါင်းလို့တာရှိရနော်နေစားလို့တာရှိတာပေါ့နော်
ကိုယ်စီစဉ်တဲ့ကိုပြန်ဝင်လာသူတွေကိုမြမအစိုးရကရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်နဲ့ပြန်လည်လက်ခံပေးနေတာပါတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုမှုအပေါ်မြန်မာအစိုးရကလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့အာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေသလို UNDP, UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်နေပါတယ်